Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာပါဒီကနေ့စီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်အနိုင်ရသွားတဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲကိုနှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ရဲ့ပြောဆိုချက်တွေကိုရုရှားကဖိချလိုက်ပါတယ်။ထိုင်းနိုင်ငံမှာနှစ်သကူးနေကဆက်လို့ရေကြီးမှုတွေကြုံရပြီးအနည်းဆုံးလူ25ယောက်သေဆုံးပြီးတသန်းလောက်ရေပေးသွင်းပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမယေးတန်တာကျွမ်းနဲ့တူကြီးညာပေးပါပါ
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်ဒေါ်နယ်ထရမ့်ကျန်းသစ္စာချိန်ဆိုဖို့ရပ်ပိုင်မဲ့လိုရောနဲ့အမျှအစိုးရအဖွဲ့အလွှဲပြောင်းဆိုင်ရာအတွက်ပြင်ဆင်နေကြတဲ့သတင်းမှကြားမှာတော့
want to do everything we can to help you succeed because if you succeed then the country succeeds.
American Tamara Barack Obama ပြောတော်ရပါရှင်ပြည်စုံကိုတော့မကြခင်ကြားမှာပါဒါအပြင် American Tamara ကျန်းသစ္စာကျင်းစုပွဲကိုဒေသအသီးသီးကလူတွေအများအပြားလာရောက်မှာဖြစ်တဲ့အတွက်စီးပွားရေးသမားတွေဘလို့ပြင်ဆင်နေကြသလဲဆိုတာနဲ့မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yang Hee Lee ရဲ့ကချင်ပြည်နယ်ခီးစဉ်အကြောင်းတွေကိုလည်းထိတ်တန့်သတင်းတွေပြီးမှကြားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မအေးတနာကျော်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲကိုနှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ရဲ့ပြောဆိုချက်တွေကိုရုရှားနိုင်ငံကဖယ်ချလိုက်ပါတယ်။ခိုင်ခိုင်မာမာအထောက်အထားမရှိတဲ့ဆွဆွဲချက်တွေဟာအခြေမြင်လည်းမရှိသလိုကမ္ဘာအဆင့်မီလုံခြုံရေးဖွဲ့စည်းတွေနဲ့မတူဘဲစိတ်ခံစားချက်ပေါ်အခြေခံတဲ့ကလေးဆန်ဆန်လုပ်ရမျိုးဖြစ်နေတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဒီမီထရီပက်စကော့ဖ်ကတင်းလာနေမှာပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုမှာဒီမိုကရေစီနီးကျသမ္မတရွေးချယ်တဲ့လုပ်ငန်းစဉ်ကိုထိခိုက်စေမဲ့လုပ်ရက်ကိုသမ္မတပူတင်ကိုယ်တိုင်ညွှန်ကြားခဲ့တယ်လို့အခိုင်အမာယုံကြည်ထားတဲ့အကြောင်းအမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကပြီးခဲ့တဲ့တောက်ချနေမှာပြောဆိုခဲ့ပြီးနောက်ပိုင်းရုရှားသမ္မတရုံးကပထမဆုံးအချိန်တုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နိုင်ရမယ်အခွင့်အလမ်းနှဲပါပြီးပြန်ဖက်ရီပက်ဘလီကန်ပါတီကိုယ်စားလှယ်ထရမ့်အသားစီးရအောင်ရုရှားနိုင်ငံကကြိုးပမ်းခဲ့တယ်လို့လည်းအမေရိကန်ဆိုးရတာဝန်ရှိသူတွေကပြောဆိုထားကြတာပါ။ကလင်တန်ရဲ့မဲဆော့ဝဲတာဝန်ခံဂျွန်ပိုဒက်စတာရဲ့ကွန်ပျူတာကနေထောင်ထောင်ချီအီးမေးလ်တွေကိုခိုးယူပြီးအင်တာနက်ပေါ်မှာလျှော့ဝှက်ချက်လက်တွေကိုပွင့်ချနေတဲ့ WikiLeaks website ကတဆင်ဖြန့်ဝေခဲ့တဲ့ကိစ္စမှာပတ်သက်မှုလုံးဝမရှိခဲ့ဘူးလို့လည်းရုရှားသမ္မတရဲ့ပြောခွင့်ရသူကငြင်းဆန်ခဲ့ပါတယ်။ယူကော့ပွဲမတိုင်ခင်လတွေမှာပွင့်ချခဲ့တဲ့အီးမေးလ်တွေမှာတော့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ဖမောင်ပြင်းတဲ့ထလတော်မတ်ဘာနီဆန်ဒါစ်ဖို့ကလင်တန်အသာစီးရစီကိုပါတီတာဝန်ရှိသူတွေကြိုးပမ်းခဲ့ကြတာတွေပါဝင်ခဲ့တာကြောင့်အရှက်ရစရာတွေလည်းကြုံရပါတယ်
။ရုရှားအရာရှိတွေကိုအမေရိကန်အစိုးရကဒဏ်ခတ်ပိတ်ဆို့မှုလှုံ့ဆော်လိုက်တာဟာနိုင်ငံငင်သားဆက်ဆံရေးကိုပို့ပြီးဆိုးရွားအောင်လှုံ့ဆော်တာဖြစ်တယ်လို့ရုရှားကဒီကနေ့ပဲဝေဖန်သွားပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဒုတိယအုပ်ချုပ်မှုတက်တန်းအတွင်းမှာဆက်ဆံရေးဆိုးလာရတဲ့အပေါ်ရုရှားတို့ကစိတ်မကောင်းဖြစ်ရကြောင်းအနာဂတ်မှာတော့ဆက်ဆံရေးပို့ပြီးကောင်းမွန်လာဖို့မျှော်လင့်မိကြောင်းရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကပြောပါရယ်ရုရှားထိပ်တန်းစုံစမ်းစစ်ဆေးရေးမှုနဲ့တခြားရုရှားအစိုးရအရာရှိ၄ဦးဟာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေလှုပ်ဆောင်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပြီးတော့မနေ့ကတနင်္လာနေ့ကပဲဒဏ်ခတ်ပိတ်ဆို့မှုလုပ်လိုက်တာပါဟက်စ်ဘိုလာအဖွဲ့နဲ့ဆက်ဆက်မှုရှိတယ်လို့ဆွဆွဲခံရသူ2ဦးနဲ့ဒီရုရှားအရာရှိ9ဦးတို့ကိုမက်နစ်စကီဥပဒေနဲ့အရေးယူဒဏ်ခတ်တာဖြစ်ပါတယ်သူတို့ခုနှစ်ဦးလုံးကိုဘာကြောင့်တိုက်ခတ်အရေးယူရလဲဆိုတာအမေရိကန်အရာရှိတွေကအသေးစားမပြောပါဘူး။တေချာစုံစမ်းအကဲဖြတ်ပြီးတော့မှဒီလူတွေကိုတိုက်ခတ်အရေးယူတာပါလို့တော့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဂျွန်ကာဗီကပြောပါရယ်။ရုရှားအရာရှိ9ဦးဟာရုရှားတရားဥပဒေစိုးမိုးရေးရဲ့ဖိနှိပ်အုပ်ချုပ်စနစ်မှာပါဝင်ကြသူတွေဖြစ်တယ်လို့တဦးချင်းစီကလည်းဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေလှုပ်ဆောင်တယ်လို့မစ္စတာကာဗီကပြောပါရယ်။အဲ့ဒီထက်မှပါဝင်တဲ့အလက်ဇန်ဒါပက်ထရစ်ကင်ကတော့ရုရှားအစိုးရရဲ့ထိတ်တန့်စုံစမ်းစစ်ဆေးမှုလို့ယူဆရပြီးတော့အစိုးရနဲ့သဘောထားကွဲလွဲသူတွေကိုဥဆောင်နှိမ်နှင်းသူဖြစ်ပါတယ်။ရုရှားအစိုးရကိုဝေဖန်တဲ့ရုရှားတရှိအလက်ဇန်ဒါလစ်ဗီယန်ကို2006ခုနှစ်မှာအစိတ်ခတ်တက်လိုက်တာလို့မတင်ကဖြစ်ခံရဆုံးအန်ဒရီလက်ဂိုဗွိုင်းနဲ့ဒီမီထရီကော့ဖ်ကျွန်းတို့လည်းအရေးယူခံရတဲ့သူတွေထဲမှာပါဝင်ပါတယ်။အခုဆိုရင်အမေရိကန်ပြည်အောင်စုကိုဝင်ခွင့်မပေးဘဲနဲ့အမေရိကန်ပြည်အောင်စုတွေကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းထိန်းချုပ်ခံထားရသူ44ဦးရှိပါတယ်။အမေရိကန်နိုင်ငံသားတွေအနေနဲ့သူတို့နဲ့စီးပွားရေးလုပ်ခွင့်မရှိပါဘူး။မက်နစ်စကီဥပဒေကတော့ရုရှားကအာဂရီလိုက်ဆောင်မှုပပျောက်ရေးလှုပ်ဆောင်ပြီးတော့ထောင်ထဲမှာနှိပ်စက်ခံတည်ဆုံရတဲ့ရှေ့နေဆာဂေမက်နစ်စကီကိုအကြောင်းပြုပြီးပေါ်ပေါက်လာတဲ့ဥပဒေဖြစ်ပါလိမ့်ရှင်။
ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အကြီးအကဲအကြံပေးပုဂ္ဂိုလ်တူဖြစ်သမက်ဖြစ်သူဂျယ်ရက်ခူရှနာကိုရာထားလိုက်တဲ့အတွက်ဆွေမျိုးသားချင်းကောင်းစားရေးလုပ်ရက်တွေကိုတားမြစ်ထားတဲ့ဥပဒေတွေကိုချိုးဖောက်မှုနဲ့ကိုကျိုးရှာတဲ့လုပ်ရက်မျိုးတွေဖြစ်နိုင်ရည်ရှိမရှိစစ်ဆေးပေးဖို့ကျင့်ဝတ်တွေကထိန်းသိမ်းဆောက်ရှောက်ရေးတာဝန်ရှိသူတွေကိုဒီမိုကရက်တစ်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။အကြံပေးပုဂ္ဂိုလ်ဖြစ်အမည်စရင်တင်သွင်းခံရတဲ့ခူရှနာကတော့နိုင်ငံရဲ့ချားကပိုင်ဆိုင်မှုတွေဖြင့်ယင်းနှိမ့်ညွန့်မှုဆိုင်ရာလုပ်ငန်းတစ်ခုနဲ့နယူးယောက်မြို့ရုံးခန်းပိုင်ဆိုင်မှုတွေကိုလွှတ်ပြောင်းပေးဖို့စီစဉ်နေတဲ့အကြောင်းရှင်းနေဖြစ်သူကပြောပါတယ်။သူ့နာမည်နဲ့ဖွင့်လှစ်ထားတဲ့ကုမ္ပဏီတွေရဲ့အမှုဆောင်ရာရှိချုပ်ရာထူးနဲ့နယူးယောက် Observer သတင်းစာထုတ်ဝေသူတာဝန်တွေကိုလည်းအင်ဂျီရောမှာတာဝန်မီယူခင်နှုတ်ထွက်မှာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ Democratic Party အောက်လွှတ်တော်အမတ်6ဦးကတော့အစိုးရတာဝန်ရှိသူတူဟာသူတာဝန်ယူထားတဲ့အစိုးရ Agency တခုမှာမိသားစုဝင်တစ်ယောက်ကိုရာထူးတာဝန်ခန့်အပ်ခွင့်မရှိဘူးဆိုတော့1969ခုနှစ်ဥပဒေကိုထောက်ပြပြီးရှင်းနေချုပ် Loretta Lynch နဲ့ American အစိုးရကျင့်ဝတ်သိက္ခာဆိုင်ရာရုံးကိုစာရေးသားပေးပို့ခဲ့ပါတယ်။ Kushner ရဲ့ရှင်းနေ Jimmy Golick ကတော့အင်ဂျီရောဟာအစိုးရ Agency တခုမဟုတ်တဲ့အတွက်ဥပဒေဟာသမ္မတနဲ့အကျုံးဝင်မှုလို့ပြောဆိုခဲ့တာပါ။ကိုဂျီနာရဲ့တာဝန်တွေထဲမှာတော့ကုံသွေးရင်းနဲ့ရှေ့လေပန်းရေးရာကိစ္စတွေပါဝင်မှာဖြစ်ပြီးအင်ဂျီရောအရာရှိချုပ် Race Prebus နဲ့မာဗျူအရေးရာကြီးကစတီဖင်ဘန်နွန်တို့နဲ့လက်တွဲလှုပ်လှုပ်ရမှာဖြစ်တယ်လို့လည်းရွေးကောက်ခံသမ္မတထရမ့်ရဲ့အစိုးရအသစ်ဖွဲ့စည်းရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်
အီရန်နိုင်ငံမှာကွယ်လွန်သူသမရဟောင်းအခ်ဘာဟာရှမီရက်ဖ်ဆန်ဂျာနီကိုဒီကနေ့အပိသက်ကာရာပြုနေကြပါတယ်။အသက်82နှစ်အရွယ်မှာတနင်္ဂနွေနေ့ကနှလုံးရောဂါနဲ့ကွယ်လွန်သွားတဲ့သမရဟောင်းရက်ဖ်ဆန်ဂျာနီရဲ့ဇာပနအခမ်းအနားကိုထေရန်တက္ကသိုလ်မှာကျင့်ပပြီးတော့အီရန်ရဲ့ဘာသာရေးအုပ်ဆောင်ကြီးအာယာတိုလာအာလီဟာမနီဦးဆောင်ပြီးတော့တင်ငနဲ့ရှိတဲ့လူတို့ကလာရောက်ပြီးတော့ကာရာပြုနေကြတာပါ။သမရဟောင်းရက်ဆန်ဂျာနီကွယ်လွန်တဲ့အပေါ်မှာတနင်္ဂနွေလုံးဝန်းနေမှုအထိမ်းအမှတ်ဖြစ်တဲ့ကျောင်းတွေ၊ရုံးတွေ၊အစိုးရလုပ်ငန်းလက်ပတ်မှုတွေကိုတုံ့ရက်တာပိတ်ထားပါအီရန်နိုင်ငံက1989ခုနှစ်အစ္စလာမစ်တော်လှန်ရေးခေါင်းဆောင်အာယာတိုလာခွန်မနီရဲ့ရုပ်အလောင်းမြုပ်နှံထားတဲ့ကျောက်သားကိုယ်ထဲမှာသူ့ကိုမြုပ်နှံမှာဖြစ်ပါတယ်။1989ခုနှစ်ကနေ1998ခုနှစ်အထိသမ္မတဖြစ်နေအုပ်ချုပ်ခဲ့တဲ့မစ္စတာရက်ဖ်ဆန်ဂျာနီဟာအာယာတိုလာခွန်မနီရဲ့အနီးကပ်အကြံပေးတစ်ဦးလည်းဖြစ်ခဲ့ပါတယ်။အင်းဒီချင်းအီရန်နိုင်ငံနဲ့1980ကနေပြီးတော့1988ကြာဖြစ်ပွားခဲ့တဲ့စစ်ပွဲကြောင့်ဒဏ်သင့်နေတဲ့စစ်ပွဲရေးကိုသမ္မတရက်ဖ်ဆန်ဂျာနီကပြန်ပြီးထူထောင်ပေးခဲ့ပါတယ်။သူ့ရဲ့လက်ထက်မှာသတိနဲ့လှုပ်ဆောင်တဲ့ပြုပြင်ပြောင်းလဲရေးတွေကိုလည်းဖြစ်ပေါ်ခဲ့ပြီးတော့အထူးသဖြင့်တင်းတင်းကြပ်ကြပ်ထိန်းချုပ်ခံသတင်းမီဒီယာကဏ္ဍမှာအပါအဝင်ပို့ပြီးတော့လွတ်လပ်ခွင့်တွေရှိလာခဲ့တာတွေ့ရပါတယ်။သူ့ရဲ့ပြုပြင်ပြောင်းလဲရေးတွေကိုမကြိုက်တဲ့ရှေးရိုးဆွဲဝါဒီတွေအားကောင်းလာတဲ့အခါမှာတော့သူ့ရဲ့ဩဇာအာဏာကျလာခဲ့ပေမဲ့လေသူ့ဆင်တင်တဲ့ဟာဆန်ရူဟာနီသမ္မတဖြစ်တဲ့အခါမှာသူ့ရဲ့ဩဇာပြန်ပြီးတော့အားကောင်းလာပါတယ်။သမ္မတရူဟာနီကမစ္စတာရက်ဆန်ဂျာနီကိုနျူကလ িয়ার အရေးအမေရိကန်ပြည်အောင်စုနဲ့တိုက်ရိုက်ဆွေးနွေးမှုမှာကြီးကြပ်ဖို့တာဝန်ပေးခဲ့တာဖြစ်ပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဒေသမှာနှစ်တကူနေကဆလာအကြီးကျယ်ရေလွှမ်းမှုတွေကြုံခဲ့ရတာကြောင့်လူပေါင်း25ယောက်ထက်မနည်းသေဆုံးပြီးစီးပွားရေးလုပ်ငန်းတွေစာတင်ကြောင်းတွေပိတ်ထားရတယ်လို့ခီးသွွားဧည့်သည်ထောင်ထဲချပြီးပိတ်မိနေတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဇန်နဝါရီလ1ရက်နေ့ကဆလာအချိန်ကာမဟုတ်မိုးတိထန်ရွာသွန်းမှုကြောင့်ထိုင်းနိုင်ငံတလောကဒေသပေါင်း12ခုမှာရေလွှမ်းမှုတွေကြုံခဲ့ရပြီးလူသန်းလောက်ရေပြေးတံခံခဲ့ရကြောင်းထိုင်းနိုင်ငံပြည်ထောင်စုဝန်ကြီးဌာနကပြောဆိုခဲ့တာပါ။ထိုင်းနိုင်ငံတဝန်းကတခြားဒေသတွေနဲ့ဆက်သွယ်ထားတဲ့တောင်ပိုင်းဒေသကလမ်းတွေကလည်းရေလွှမ်းမှုနေပြီးဖြတ်တန်းသွားလာလို့မရပဲဖြစ်နေတယ်လို့လည်းပြောဆိုထားပါတယ်။ဒေသတွင်းကအထက်ကလေရင်ခွင်းတစ်ခုကလည်းတောက်ချာနေကလေးကပိတ်ထားခဲ့ရပြီးအ ਨੇ စုံဗိုလ်ထူးနေသည့်ပိတ်ထားမှဖြစ်တယ်လို့ညထားခီးစင်တွေကိုလည်းစိုင်းငံ့ထားရပါတယ်။စာတင်ကြောင်းတွေကိုလည်းပြီးခဲ့တဲ့သတင်းပတ်ကလေးကပိတ်ထားခဲ့ရတာပါ။နှစ်စဉ်နိုင်ငံခြားခီးသွားတန်းနဲ့ချီပြီးလက်ပတ်လေရှိကြတဲ့ကမ်းခြေတွေနဲ့အပတ်ပြည့်ရိတ်သားတွေရှိရာတောင်ပိုင်းဒေသမှာနောက်ထပ်မိုးတိထန်ရွာသွန်းလေဦးမယ်လို့လည်းထိုင်းနိုင်ငံမိုးလေဝသဌာနကခန့်မှန်းထားပါတယ်။
တောင်ကိုရီးယားနိုင်ငံမှာသမရပတ်ကွန်ဟေးကိုအရေးယူဖို့ကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားအစိုးရအတွင်းမှာနှစ်ချမ်းခွဲပြီးတော့အားနည်းနေခြင်းဒေတာရင်းနိုင်ငံတွေနဲ့တောင်ကိုရီးယားကြားတန်တမန်ဆက်ဆံရေးလည်းပို့ပြီးတော့တင်းမာလာနေပါတယ်။ တောင်ကိုရီးယားနိုင်ငံမှာဒေါ်လာတန်းချီတဲ့ငွေကြေးအရှုပ်တော်ပုံနဲ့ပတ်သက်မှုရှိတယ်ဆိုရဲဆွဆွဲချက်နဲ့သမရဖောက်ကိုအရေးယူဖို့လွှတ်တော်ကတခဲနဲ့ထောက်ခံခဲ့ပြီးတော့ဒီဇင်ဘာလမှာသူ့ကိုယာတုကနေဖယ်ရှားထားတာဖြစ်ပါတယ်ဒီလိုပြဿနာတွေဖြစ်ပြီးတဲ့နောက်မှာသူ့ရဲ့အဓိကမဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံရဲ့ထောက်ခံမှုလည်းကျဆင်းလာနေတယ်လို့စီဂျွန်တက်ကတူကဂျပန်နိုင်ငံအကဲခတ်ဟောက်ကာယူဂျီကပြောပါတယ်တကယ်ဆိုရင်ဒုတိယကမ္ဘာစစ်အတွင်းမှာလိန်ဂျွန်ဖြစ်တဲ့အုံချခံခဲ့ရတဲ့အမျိုးသမီးတွေကိစ္စနဲ့ပတ်သက်လို့ဂျပန်နဲ့တောင်ကိုရီးယားနှစ်နိုင်ငံကြားအခြေတင်ဖြစ်မှုကိုအဆုံးသတ်ပေးနိုင်လို့သူကိုတန်တမာရေးအရာသူကအောင်မြင်မှုရခဲ့တာဖြစ်ပါတယ်တချိန်တည်းမှာပဲအမေရိကန်ဒုံးကာဝေးရေးစနစ်တက်ဆင်ဖို့တောင်ကိုရီးယားသဘောတူထားတာပေါ်မှာတရုတ်ကတောင်ကိုရီးယားကိုလက်တုံ့ပြန်မှုအတွက်လှုံ့ဆော်နေတယ်လို့သတင်းတွေထွက်နေပါတယ်ရှင်
ဒီနေ့ငယ်မှာချင်းပြချက်စားမှုစုံစမ်းစစ်ဆေးမှု၅သိန်းလောက်အတွက်တင်းကျပ်တဲ့စီးမြင်းတွေပါဝင်တဲ့အဂတိလိုက်စားမှုတပ်ဖြတ်ရေးဥပဒေစစ်တရက်ကိုကွန်မြူနတီပါတီကတည်ပြလိုက်ပါတယ်။ချင်းပြချက်စားတဲ့လုပ်ရက်တွေကိုစစ်ဆေးရမယ်သူတွေပေါက်ပြန်မှုမရှိစေဖို့နဲ့အရေးသူပြောရတဲ့စုံစမ်းပေါ်ထုတ်မှုတွေလုံနိုင်မှုရည်ရွယ်ထားတဲ့ပါတီရင်းဥပဒေတရက်ကိုကွန်မြူနတီပါတီစီကံထင်းသိမ်းဘိုးကော်မရှင်ရဲ့နှစ်ပတ်လည်အကျိုးဆွေးနွေးပွဲအတွင်းတင်းငွေနေမှာအတည်ပြလိုက်တာဖြစ်ပါတယ်။
အမျိုးသမီးတွေမှာရင်သားကင်ဆာရှိမှရှိမမ်မိုဂရမ်နဲ့ဓာတ်မှန်ရိုက်စစ်ဆေးပြီးတော့ယောဂါရှိတယ်လို့တွေ့ရတဲ့အတွက်ဆေးကုသမှုခံယူရတဲ့အမျိုးသမီး၃မှာ၂ဦးဟာမလို့အပ်ဖက်နဲ့ဆေးကုသမှုခံရတာဖြစ်တယ်လို့တွေ့ရတာကြောင့်ဒီမမ်မိုဂရမ်ရိုက်တဲ့မတဲ့အငင်းခုန်ဆက်ပြီးတော့ဖြစ်နေပါတယ်ရှင်မမ်မိုဂရမ်ရိုက်စစ်ဆေးကြည့်ပြီးတွေ့ရတဲ့ရင်သားတွေကအကျိတ်တချို့ကတကယ်တမ်းကြီးထွားမှုအရန်နှေးတာကြောင့်အန္တရာယ်မရှိသလောက်ဖြစ်တဲ့အမျိုးသမီးတွေရင်သားကင်ဆာဖြစ်ပြီးတော့မှားယွင်းအဖြေထုတ်ပေးနေတယ်လို့ဒိမတ်သုတေသီတွေရဲ့လေးလာတွေ့ရှိချက်အစ်မပြောထားပါတယ်
အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွင်ဦးနဲ့မအေးတနာကျော်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါရဲ့ရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်အမေရိကန်ပြည်ထောင်စုရဲ့45ဆယ်မြောက်သမ္မတအဖြစ်ဒေါ်နယ်ထရမ့်ကျန်းသစ္စာချိန်ဆိုဖို့ရပ်ပိုင်းမဲ့လိုရောရာနဲ့အမျှအစိုးရအဖွဲ့အလွဲအပြောင်းဆိုင်ရာအတွက်တာဝန်ယူလှုပ်ဆောင်နေတဲ့သူ့အဖွဲ့ကအစင်အဆင်သင့်ဖြစ်အောင်ပြင်ဆင်နေကြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလမှာရွေးကောက်ခံသမ္မတဖြစ်လာပြီးကလေးကစတင်ခဲ့တဲ့အလွဲအပြောင်းကာလရဲ့အတိတ်ကအခြေအနေတချို့အကြောင်း VOA သတင်းထောက် Elizabeth Sheriff ကသတင်းဆောင်မရေးထားပါတယ်။ကိုကျွတ်သောသိန်းကဆက်ပြောပြပါမယ်ရှင်။
I pledge to every citizen of our land that I will be president for all Americans.
ကျွန်တော်အမေရိကန်အားလုံးရဲ့သမ္မတအဖြစ်လှုပ်ဆောင်သွားမှာဖြစ်ပြီးဒါကျွန်တော်တို့အသက်ရေးကြီးတယ်ဆိုတာကျွန်တော်တို့နိုင်ငံသားအားလုံးကိုဂရုပြုပါတယ်
။သမ္မတတူးလက်ထဲကနေနောက်တူးလက်ထဲကိုငြိမ်းချမ်းစွာအသွင်ကူးပြောင်းတာဟာအမေရိကန်ဒီမိုကရေစီရဲ့အဓိကထောက်တိုင်တစ်ခုဖြစ်ပါတယ်။ရွေးကောက်ခံသမ္မတဖြစ်လာပြီးတဲ့နောက်ဒေါ်နယ်ထရမ့်ကသမ္မတဥပမာနဲ့အိမ်ပြူတော်မှာတွေ့ပြီးပူးပေါင်းဆောင်ရွက်ကြဖို့နှစ်ယောက်လုံးကဂရုပြုကြပါတယ်။
We want to do everything we can to help you succeed because if you succeed then the country succeeds.
ခမည်းအောင်မြင်ရေးအထောက်အကူဖြစ်စေဖို့အတွက်ကျွန်တော်တို့လုံနိုင်သမျှအားလုံးလှုပ်သွားချင်ပါတယ်။ဘာကြောင့်လဲဆိုခမည်းအောင်မြင်ရင်နိုင်ငံလဲအောင်မြင်မှာဖြစ်တာကြောင့်ပါ
။ Mr. President, it was a great honor being with you and I look forward to being with you many many more times.
သဘောကဗျာ။သဘောနဲ့အတူရှိခွင့်ရတာသိကိုဂုဏ်ယူပါတယ်။အနာဂတ်မှာနောက်ထပ်အကြိမ်ပေါင်းများစွာအတူရှိသွားဖို့လည်းမျှော်လင့်ပါတယ်။
နောက်သမရနဲ့လက်ရှိသမရအကြားအလွှဲပြောင်းလုပ်ငန်းဟာခက်ခဲပြီးကျေပြန့်လာပါတယ်။ဒါပေမဲ့ဒီအချက်ကြောင့်တော့ထရမ့်ကနိုင်ငံတော်ဝန်သူ့ကိုထောက်ခံသူတွေကိုကျေးဇူးတင်စကားလှည့်ပြောတဲ့ပွဲတွေပြတ်မသွားပါဘူး
။ They're saying as president he shouldn't be doing rallies but I think we should right?
သမရအနေနဲ့စူရီပွဲတွေမလုပ်သင့်ဘူးလို့ပြောကြပါတယ်။ဒါပေမဲ့ကျွန်တော်တို့ကတော့လုပ်သင့်တာပဲဟုတ်တယ်မလား
။အစိုးရဖွဲ့ဝင်ကြီးတွေကိုရွေးတာမှလည်းထရမ့်ကအစင်အလာတွေအတိုင်းမလုပ်ပါဘူး။နိုင်ငံရေးအဝင်ဝိုင်းတွေကမဟုတ်တဲ့Exxon Mobil CEO Rex Tillerson ကိုနိုင်ငံသားရေးဝန်ကြီးအဖြစ် Goldman Sachs ကုမ္ပဏီကအကြီးအကဲဟောင်း Stephen Mnuchin ကိုဗန်ဒါရေးဝန်ကြီးအဖြစ်ရွေးချယ်ထားပါတယ်။ဒါ့အပြင်သူ့ရဲ့ကိုယ်ပိုင်စတိုင်အတိုင်း Twitter မှာလည်းဆက်ရေးဆက်ပါဝေဖန်သူတွေကိုအပြင်းထန်တုံ့ပြန်တယ်လို့တခြားလူတွေကိုချီးကျူးပြောဆိုတာတွေလုပ်ပါတယ်။အဲ့ဒီအထက် Russia ကအင်တာနက်ကနေဖောက်ဝင်ပြီး2016ခုနှစ်ရွေးကောက်ပွဲကိုဝင်နှောက်ဖို့ကြိုးစားတယ်လို့ထောက်လိုင်းအဖွဲ့တွေကပြောထားတဲ့ကြားမှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကိုချီးကျူးပြောဆိုပါတယ်။ဝန်ကြီးအဖြစ်ရထားသူတွေကိုအထက်လူတော်ကကြားနာစစ်ဆေးတာတွေအပါအဝင်အလွှဲပြောင်းလုပ်ငန်းကခံမှန်းလို့မရပေမဲ့လည်းနောက်အစိုးရအနေနဲ့ဒီလနှောင်းပိုင်းမှာလုပ်ငန်းတွေစလုပ်ဖို့ကောင်းကောင်းပြင်ထားပြီလို့ကျွမ်းကျင်သူတွေကပြောပါတယ်။ David Eagles ဟာ Center for Presidential Transition အဖွဲ့ကညွှန်ကြားရေးမှုပါ
။ Certainly we've seen some unprecedented actions with this president elect.But by and large in terms of naming their people
ဒီရွေးကောက်ခံသမ္မတရဲ့တမှုထူးခြားတဲ့လှုပ်ဆောင်ချက်တွေကိုကျွန်တော်တို့တွေ့ပြီးပါပြီ။ဒါပေမဲ့ရေဘူးအားဖြင့်လူတွေရွေးတဲ့ကိစ္စမှာတော့အတော်လေးအခြေအနေကောင်းပါတယ်။ဒါပေမဲ့အဲ့ဒါအောင်မြင်မှုကိုတိုင်းလို့မရပါဘူး။ ရွေးကောက်ခံသမ္မတအနေနဲ့ကျန်းသစ္စာကျင်းဆိုပွဲနေ့မှာသူ့လူတွေအားလုံးပြင်ဆင်ပြီးသားဆလုပ်ဖို့အဆင်သင့်အခြေအနေဖြစ်ဖို့လိုပါတယ်
။လာမယ့်ရက်တွေအတွင်းအမေရိကန်ပြည်ထောင်စုရဲ့နောက်တက်မဲ့သမ္မတကျန်းသစ္စာကျင်းဆိုဖို့ပြင်ဆင်နေတာနဲ့အမျှအမေရိကန်ပြည်ထောင်စုကိုအားလုံးကအာရုံစိုက်ကြည့်နေကြပါတယ်ခင်ဗျာ။
ကိုကျကျော်သိမ်းပါရှင်အခုတော့အမေရိကန်သမ္မတကျန်းသစ္စာကျင်းဆိုပွဲအတွက်စီးပွားရေးလုပ်ငန်းတွေဘယ်လိုပြင်ဆင်နေတယ်လဲဆိုတာသင်ပြပါမယ်။လာမယ့်ဇန်နဝါရီလ20ရက်နေ့မှာရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်ဝါရှင်တန်ဒီစီမှာကျန်းသစ္စာကျင်းဆိုမှာဖြစ်ပြီးတော့အဲ့ဒီရက်မှာဆိုရင်တော့တောင်းနဲ့ချီတဲ့လူတွေလာရောက်ကြမယ်လို့ခန့်မှန်းထားပါတယ်။ပင်မလွတ်တော်ဆောက်ဦးမှာကျင်းပတဲ့ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားအပြင်လမ်းလျှောက်ချီတက်ပွဲတွေနဲ့တခြားအခမ်းအနားတွေကိုလည်းလူအတော်များများတက်ရောက်ကြမှာပါ။အခုလိုလူအများအပြားမြို့တော်ကိုလာရောက်ကြချိန်မှာဝါရှင်တန်ဒီစီကစီဝိုင်းလုံငန်းတချို့ဟာလည်းအဲ့ဒီအတွက်ပြင်ဆင်နေပါဗျ။ Tipura Block ရဲ့သတင်းကိုကိုအောင်အောင်ကဆက်ပြီးပြောပြပေးမှာပါ
။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ကျန်းသစ္စာကျင်းဆိုပွဲလာရောက်ကြမဲ့သူတွေအတွက်ဝါရှင်တန်ဒီစီကဇေကန်ဟိုတယ်တွေကအစအမှတ်တရလက်ဆောင်ပစ္စည်းတွေရောင်းနေဆိုင်တွေအစုံကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်။ဟိုတယ်တချို့မှာမငှားသေးတဲ့အခန်းလွတ်တွေရှိနေသေးပေမဲ့ဝါရှင်တန်ရဲ့အကောင်းဆုံးစီးရင်ဝင် Four Seasons Hotel မှာတော့ကျန်းသစ္စာကျင်းဆိုပွဲရက်အတွက်ဈေးမြင့်ထားတဲ့ကြားမှာပဲအခန်းအလုံးကြိုတင်ငှားထားပြီးပါပြီ။အခုလိုအထူးပြင်ဆင်ထားတဲ့အခန်းမျိုးဆိုရင်တော့တညကို16,000ပေးရပြီးတပတ်ကိုအနည်းဆုံး၄ရက်နေရမှာကြောင့်6,400ကုန်ကြမှာပါ။အထွေထွေမန်နေဂျာ David Barnan က
You have to have a certain standard of living to
be ခန်းကတညကို2000လောက်ကစပြီးတော့အနည်းဆုံး၄ညအတွက်အကုန်ကျခံနိုင်ရပါမယ်။ဒီမှာလာတဲကြသူတွေတဲမှာနိုင်ငံရေးပါတီစီးပွားရေးလုပ်ငန်းတွေကဗန်နဲ့တခြားကုန်သွယ်မှုလုပ်ငန်းတွေကလူတွေပါပါတယ
်။သမရဘရိတ်အိုဘားမားကျန်းသစ္စာကျင်းဆိုပွဲကအများပြားလာရောက်ကြတဲ့ဟောလိဝုဒ်အနုပညာရှင်တွေကတော့အခုကျန်းသစ္စာကျင်းဆိုပွဲကိုတက်ရောက်ကြမှာမဟုတ်ပေမဲ့ထရမ့်ကိုထောက်ခံတဲ့ပြည်နယ်တွေကလူများပြားလာရောက်ကြမဲ့အပြင်နိုင်ငံတကာကလာရောက်လည်ပတ်ကြမဲ့သူအနိုင်ငယ်လည်းရှိပါတယ်။ဈေးကြီးပေးထားတာကြောင့်အကောင်းဆုံးဝန်ဆောင်မှုပေးသွားမယ်လို့ဘာဒန်ကပြောပါတယ
်။ We've got hand warmers available for them.
လက်နွေးအောင်နောက်အုတ်ထုတ်သူတို့အတွက်အဆင်ပြေဆုံးဖြစ်အောင်အဲ့ဒါတွေကိုပြင်ဆင်ပေးထားပါတယ်။
ဟိုတယ်ကနေ့စဉ်လက်ဆောင်ပစ္စည်းတွေပေးတဲ့အပြင်စာရေးကိရိယာထည့်နိုင်တဲ့ဘူးလည်းလက်ဆောင်ပေးပါရယ်အဲ့ဒီဘူးပေါ်မှာတော့သမရစီတစိတ်ကို24ကာရက်ရွှေသားနဲ့ရိုက်နှိပ်ထားပါရယ်အခုလိုတန်ဖိုးကြီးပစ္စည်းလက်ဆောင်ရသူတွေရှိပေမဲ့လည်းတန်ဖိုးနဲ့တခြားလက်ဆောင်ပစ္စည်းတွေလည်းနေရာတော်တော်များများမှာဝယ်နိုင်ပါရယ် Trump Baseball အုတ်ထုတ်ကတော့ရောင်းအကောင်ဆုံးပါလို့ Washington Welcome Center ရဲ့ Manager Dexter Moss ကပြောပါရယ
် The Make America Great
အမေရိကကိုပြန်ပြီးအင်အားကောင်းအောင်လုပ်ဝင်စာသားပါတဲ့အုတ်ထုတ်ကိုရောင်းလောက်ဖြစ်နေပါရယ်
အုတ်ထုတ်လာဝဲသူထရမ့်ကိုထောက်ခံတဲ့ဂျော်ဂျီယာပြည်နယ်ကကောလိပ်ကျောင်းသားဟင်နရီဂျွန်းစ်က
I think he's got some good qualities and I know he has
သူမှာကောင်းတာတွေရှိတယ်လို့ဆိုးတာတွေရှိနေတာလည်းကျွန်တော်သိပါတယ်လူတော်တော်များများကသူ့ကိုသဘောမကျပေမဲ့ဒီနိုင်ငံအတွက်စီးပွားရေးပိုကောင်းလာအောင်လုပ်ပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်စီးပွားရေးသမားတယောက်ဖြစ်တာကြောင့်စီးပွားရေးအကွက်ကောင်းတွေလည်းပိုမြင်ပါပါ
ရွေးကောက်ပွဲအပြီး Republican နဲ့ Democrat တွေမှာခြားနားတဲ့အမြင်ကိုစီရှိကြတယ်လို့ Moss ကပြောပါတယ်
The Republicans, they will come in and they speak on money issues.
ဆိုင်ကလာကြတဲ့ Republican တွေကဝေကြီးကိစ္စကိုအဓိကထားဆောင်ပြီးပြောကြသလို Democrat တွေကတော့ Obama ကိုဖျက်တောက်ပစ်တာလို့မျိုးကိစ္စတွေကိုအဓိကထားပြောကြပါတယ
် Democrat တွေကြီးစိုးတဲ့ Washington DC မှာ Donald Trump အိမ်ပြူရောက်လာမှာကိုမနှစ်သက်ကြပေမဲ့သူ့ကိုထောက်ခံတဲ့တခြားပြည်နယ်တွေကလာရောက်သူတွေကတော့အခမ်းအနားတက်ရောက်ရင်သူတို့ရဲ့နေအိမ်တွေကိုအမတ်တရ postcard တွေပြန်ပို့သွားနိုင်ကြမှာပါခင်ဗျာ
မနက်ငယ်ရဲ့ပညာရေးပြုပြင်ပြောင်းလဲမှုဘဲအဆင့်ဘဲအခြေအနေမှာရောက်နေပါပြီလေအနေဆုံးအဆင့်အင်းကြီးချင်းနိုင်ငံနေနဲ့ရင်ပေါင်တက်နိုင်တဲ့ပညာရေးအဆင့်ကိုရောက်ဖို့ရည်ရွယ်ပြီးထိရောက်တဲ့မူဝါဒနဲ့အကောင့်ထဲဖော်တာတွေရှိနေပါပြီလားဒီအကြောင်းအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီပို့ထားပေးပါကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရနိုင်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-8-5-5-5-4ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
ဒီကနေ့ည9နာရီမှာဆွေးနွေးမဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့မြန်မာပြည်ရင်းကသတင်းတွေဖတ်ဆက်ရအောင်ပါ။မြန်မာနိုင်ငံလူအခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss Yang Hee Lee ဟာဒီကနေ့မှာကချင်ဒုက္ခသည်စခန်းတွေကိုသွားရောက်လေ့လာခဲ့ပြီးတော့သူရဲ့ကချင်ပြည်နယ်ခရီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။လုံခြုံရေးအခြေအနေကြောင့်လိုက်စာမြို့နယ်ဖားကန့်မြို့ကိုသွားရောက်လေ့လာခွင့်မရခဲ့တဲ့ကုလအထူးကိုယ်စားလှယ်ဟာမနက်ဖြန်မှာတော့မွန်ပြည်နယ်ကိုသွားရောက်ဖို့ရှိပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကပြောပြပေးမှာပါ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။
မြန်မာနိုင်ငံတွင်လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လေ့လာဖို့ရောက်ရှိနေတဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာဒီကနေ့မှာတော့ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်စခန်းတွေကိုတွားရောက်လေ့လာခဲ့ပါတယ်။လုံခြုံရေးအခြေအနေကြောင့်ကချင်ပြည်နယ်တွင်းကလူခွင့်ရေးချိုးဖောက်ခံနေရတယ်လို့ဆွဆွဲခံနေရတဲ့နေရာတချို့ကိုတွားရောက်လေ့လာခွင့်တော့မရခဲ့ပါဘူး။ဒါကြောင့်လေမနေ့ပြန်မှာတော့မွန်ပြည်နယ်ကိုတွားရောက်လေ့လာမှာဖြစ်ပါတယ်။မစ္စယန်ဟီလီရဲ့ဒုတိယနေ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲပြန်ကြားရေးတာဝန်ခံဦးအေးဝင်းကအခုလိုပြောပါတယ်။
ဒီနေ့ RDP ကမြေသွားတယ်ပြည်ရန်ကုန်ဆင်းတယ်န
ော်ကျွန်တော်ကြားနေရမွန်ပြည်နယ်ကိုပြဲသွားဖို့ရှိတယ်လို့ပြောထားလို့လေအဲ့ကူပူကများဘယ်ရက်လောက်သွားဖို့ရှိလဲခင်ဗျာအန်ကေ
မနေ့ကဖြစ်လို့များတယ်
ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စယန်ဟီလီဟာသူ့ရဲ့ဒီတစ်ခေါက်ခီးစဉ်အတွင်းအစိုးရအာဏာပိုင်အဖွဲ့အစည်းတွေရဲ့ပူးပေါင်းဆောင်ရွက်မှုများရှိခဲ့ဘူးလို့ VOA မြန်မာပိုင်းကိုပြောဆိုထားပါတယ်။ဒီကနေ့မှာတော့ဝိုင်းမော်မြို့မိုင်းလာကျွာကကချင်နှစ်ချင်းအဖွဲ့ချုပ် KPC စစ်ဆောင်စခန်းနဲ့စိန့်ဂျိုးဆက်ယာယီခလုံစခန်းတို့ကိုလည်းတွားရောက်ခဲ့တာပါ။လူဦးရေ2000ကျော်ရှိတဲ့ KPC စခန်းမှာတော့လက်တလောဖြစ်ပျက်နေတဲ့တိုက်ပွဲတွေကြောင့်အသေရောက်ရှိလာတဲ့စစ်ဆောင်ဒုက္ခသည်တွေနဲ့ကောစခန်းတာဝန်ရှိသူတွေနဲ့ပါတိကျစီတွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်နဲ့တွေ့ဆုံစဉ်အတွင်းမှာစစ်ဆောင်ဒုက္ခသည်တွေနေရပြန်လာနိုင်မှုနဲ့ငင်းချင်ရဖို့ဆောင်ရွက်တဲ့အကြောင်းဆွေးနွေးတင်ပြခဲ့တယ်လို့မိုင်းလာ KPC စခန်းရဲ့တာဝန်ခံဦးခေါင်ထောင်ကပြောပါတယ
်။သူအနေနဲ့အမြင်များတာကတော့ဒီလုံခြုံရေးပေါ့နော်။သူတို့ data လုံခြုံရေးအခြေအနေသူတို့ပြောင်းလာရတဲ့အခက်အခဲသူတို့ကဒီနေစပြောင်းလာတယ်ဆိုတော့ဒီမှာဖြစ်တက်ခဲ့တဲ့အဖြစ်အပျက်တွေမေးတာပေါ့နော်။ကျွန်တော်တို့ကအခု IDB ဒီမှာတောင်းရှိလာတာလည်းတော်တော်ကြာပြီပေါ့နော်။9နှစ်6နှစ်တက်ဝင်လာပြီအဲ့ဒါအတွက်သူတို့နေရာမျိုးစုံချပေးနိုင်ဖို့ဆင်ရမယ်ပထမဆုံးတော့ဒီငင်းချင်ရေးကိစ္စပေါ့နော်ငင်းချင်ရေးကိစ္စအဲဆွေးနွေးရမှာပေါ့အဓိကသူကငင်းချင်ရေးစကားတိုက်ပွဲတန်တဲ့ပိုကျင်တယ်လို့ကျွန်တော်ထင်တယ်အဲ့ဒါကြောင့်မို့အမြန်ဆုံးတာအကောင့်ထည့်ပေးဖို့အရေးကြီးတယ်ပေါ့ဒါမှပဲသူတို့ရဲ့တန်တဲ့ရေးကိုဆွေးနွေးရမှာအဓိကအဲ့ဒါကိုလုပ်ပေးဖို့ပေါ့
မစ္စယန်ဟီလီဟာကုလသမဂ္ဂအထူးကိုယ်စားလှယ်ဖြစ်တဲ့မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်လည်လာတာလည်းဖြစ်ပါတယ်။ဒီတစ်ခေါက်ခီးစဉ်တွင်ကချင်ပြည်နယ်၊မွန်ပြည်နယ်အပါအဝင်ရခိုင်ပြည်နယ်၊နေပြည်တော်နဲ့ရန်ကုန်မြို့တို့ကိုတွားရောက်လည်လာမှာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလအစောပိုင်းကဖြစ်ပျက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအသိုင်းအဝိုင်းကဝေဖန်ပြောဆိုနေကြတဲ့ရခိုင်ပြည်နယ်၊မောင်တော်နဲ့ပူးစည်းတောင်မြို့တို့ကိုလည်းတွားရောက်ဖို့ရှိပါတယ်။ဒါအပြင်အစိုးရတာဝန်ရှိသူတွေ၊တပ်မတော်ထိပ်ပိုင်းကောင်းဆောင်တွေ၊လွှတ်တော်အမတ်တွေ၊လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့ကောနိုင်ငံရေးအကျဉ်းသားများ၊ကုညီဆောင်ရှောက်ရဲ့အသင်းအဖွဲ့ဝင်တွေနဲ့ပါတွေ့ဆုံမှုရှိလာပါ။ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေတွေအပြင်ကချင်နဲ့ရှမ်းပြည်နယ်အတွင်းကစစ်ပွဲတွေအရှိန်မြင့်လာတဲ့အပေါ်မှာလည်းတနစ်တတမ်းမဲ့ရှိတဲ့အစိုးရတဲ့အတွက်စိုးရိမ်စရာဖြစ်တယ်လို့လည်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာပြောဆိုထားပါတယ်။မစ္စယန်ဟီလီဟာသူ့ရဲ့၁၂ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုမရှိလာမှကျင်ပါမဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှအစိုးရခန်းစာတရက်တင်သွင်းသွားမှာဖြစ်ပါတယ်ခင်ဗျာ။
မစ္စယန်ဟီလီရဲ့ခရီးစဉ်အကြောင်းကိုထက်အောင်တင်ပြသွားရပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါရယ်။အခုတော့ပြည်တွင်းငြိမ်းချမ်းရေးဆိုင်ရာသတင်းဖက်လက်ရအောင်ပါ။မြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ NCA လို့ခေါ်တဲ့အဖြစ်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့လက်နက်ကိုင်အဖွဲ့တွေရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့တို့ဟာလာမယ့်ဇန်နဝါရီလ23ရက်နေ့မှာအလို့သဘောတွေ့ဆုံသွားဖို့ရှိနေပါရယ်။ဒီတွေ့ဆုံမှုကနေရှေ့ဆက်တရားဝင်တွေ့ဆုံရဲ့အတွက်ဥတီဆွေးနွေးသွားမယ်လို့လည်းဆိုပါရယ် VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါရယ်ရှင်
။ဟုတ်ကဲ့ပါ။ပြည်ထောင်စုအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့ UNSCA အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ TBN တို့ဟာလာမယ့်ဇန်နဝါရီလ23ရက်နေ့ထိုင်းနိုင်ငံချင်းမာမြို့မှာပြန်လည်တွေ့ဆုံဆွေးနွေးသွားဖို့စီစဉ်နေတာပါ။ဒီလိုတွေ့ဆုံသွားမယ့်အချိန်ဒီကိုတော့ UNSCA ကညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌနာဟန်တာကအခုလိုပြောပါတယ
်။ဒီလေရက်ကိစ္စတွေကိုပြည်အပြင်မှာညှိနှိုင်းပြီးတော့မှအရေးဝင်တယ်လို့သိဆိုနိုင်ရတာဥပဒေတော့တော့ပါအဓိကတော့ဒီဆွေးနွေးမှုကိုဆက်ပြတ်သွားဖို့နဲ့တစ်ဖက်ကလည်းဆွေးရဘက်ကလည်းဒီဆက်ဆက်တဲ့လူကိုဒီပြတာလာမယ့်ဆက်ပြေမှုမှာလည်းဖို့ဖြစ်ဖြစ်ရှိတယ်အဲ့ဒီကိစ္စတော့လည်းနည်းနည်းဆွေးနွေးချင်တဲ့သဘောတော့ရှိနေရ
ဒီတွေ့ဆုံမှုကအလို့သဘောတွေ့ဆုံသွားမှာဖြစ်ပြီးမြန်မာငြိမ်းချမ်းရေးကော်မရှင်ဘက်ကတောက်တာတင်မျိုးဝင်တက်ရောက်နိုင်မှာမဟုတ်ပဲဥအောင်ကြီးဥဆောင်တဲ့အဖွဲ့ကနေလာရောက်မယ်လို့နဟန်တာကပြောပါတယ်။လာမယ့်ဖေဖော်ဝါရီလလောက်မှာမြန်မာဆိုရဘက်ကနေဒုတိယပင်လုံညီလာခံခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပသွားဖို့စီစဉ်နေပေမဲ့လက်ရှိသမတော်ကနေတိုင်းဒါဒေတာတွင်စစ်စင်မှုတွေလှုပ်ဆောင်နေစေအချိန်ဒီကြောင့် TBN ဖွဲ့အနေနဲ့ညီလာခံတက်ရောက်ဖို့မတိချဘူးလို့နိုင်ဟန်တာကပြောပါတယ
်။ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်မှာဖြစ်တဲ့စံပေါ်ကလည်းဆက်ရက်တတ်ဖို့တို့လည်းပြောဖို့ပေါ့။အဲ့ဒါကအဲ့ဒီလာမယ့်စက်တင်လမှာဒီကနေ့တပ်ဖို့ဆိုတဲ့ဟာလည်းမလီရသေးဘူးလေ
ပြီးခဲ့တဲ့ဒီဇင်ဘာလမှာတွေ့ဆုံမှုစီစဉ်ခဲ့ပေမဲ့လည်းနှစ်ဖက်ညှိနှိုင်းလို့အစီအမပြေမှုတွေကြောင့်အခုနှစ်သစ်ဇန်နဝါရီလ23ရက်နေ့မှာပြန်လည်တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ် ပြည်ထောင်စုအစိုးရညင်ချမ်းရေးကော်မရှင်အဖွဲ့နဲ့တိုင်းရင်းသားဖွဲ့တွေတွေ့ဆုံညှိနှိုင်းဖို့အစီအစဉ်နေတဲ့တချိန်တည်းမှာပဲရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေစေလဲဖြစ်ပါတယ်
UNFC ကညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဒုဥက္ကဋ္ဌနိုင်ငံသားကတော့ဒီလိုထိုးစစ်ဆင်နေရုံနဲ့နိုင်ငံရေးပြဿနာပြည်လေသွားမှာမဟုတ်ဘူးလို့ပြောပါတယ်။ဟောတစ်ဖက်ကစီရင်ပြီးလို့တူးချက်ပြီးတော့လုပ်နေတဲ့ကိစ္စလားဒီလေနိုင်ငံမဟုတ်ဘူးလေ။ဘယ်လိုသက်ပြီးတော့လုပ်နေရင်လူမျိုးတွေနဲ့တမျိုးကြားမှာအမုန်းပေါ်မှုတမရရှိမှုတွေပို့ပြီးတော့ပြင်းထန်လာမယ်။အလားတူတတ်မတော်အနေန အလောင်းတစ်ခုပဲကြည့်လိုက်မယ်ဆိုရင်သူကလူကအရာကနန်းနဲ့အခုအများကြီးတောင်းနှံဝင်းကျင်တော့သူကသူစစ်များလေလူကများဆက်ကများလေဖြစ်လာတဲ့အနေအထားမျိုးရှိတယ်ကော။ဟိုအမြင့်ပြက်ချေမှုမှုဆိုတော့လုံးဝမဖြစ်နိုင်ဘူး။
အပြည့်ရလက်မှတ်မရေးထိုးနိုင်သေးတဲ့ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC က TPN ဟာတနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစေးရေးပါဝင်အာမခံချက်ရှိပြီးအသေးပဲပြေးဝတဲ့နိုင်ငံရေးဆွေးနွေးပွဲအစစ်အစစ်တို့တက်လှမ်းနိုင်ရေးအတွက်အချက်ကိုချက်ကိုစုပြုထားပါတယ်။နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ TPN ဟာ UNSC ကအပြည့်ရလက်မှတ်စာချုပ် NCA မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ခုနှစ်ဖွဲ့ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးဖွဲ့လည်းဖြစ်ပါတယ်။UNSC မှာပါဝင်တဲ့ဖွဲ့တွေဟာ NCA ပြည်ကျက်လက်မှတ်ရေးထိုးရေးကိစ္စမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအလုံးပါဝင်နိုင်ရေးပေါ်ယက်တည်နေတဲ့ဖွဲ့တွေလည်းဖြစ်ကြပါတယ်။ပြီးခဲ့တဲ့2021ခုနှစ်နိုဝင်ဘာလ9ရက်နေ့နဲ့10ရက်နေ့တွေမှာငင်းချမ်းရေးကော်မရှင်နဲ့ TBN တို့ရန်ကုန်မြို့မှာတတိယကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ရေးရတဲ့သဘောတူညီချက်တွေမရရှိခဲ့သလိုလာမယ့်ဇန်နဝါရီလ13ရက်နေ့မှာဆွေးနွေးပွဲလမ်းကြောင်းနဲ့ဆက်လက်သွားနိုင်ဖို့အလို့သဘောတွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံအိမ်တင်ပြပို့သွားရပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောကအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်။ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြန့်ရှင်းနေတဲ့အချိန်တွေသတင်းအချင်းချုပ်ကိုကြောင်လွင်ဦးကပြောပြပေးပါအောင
်။အမေရိကန်ပြည်ထောင်စုမှာဒေါ်နယ်ထရမ့်အနိုင်ရခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲကိုနှောက်ယှက်ခဲ့တယ်လို့အမေရိကန်တောက်လိုင်းရေးတိုင်ဝမ်ရဲ့ပြောဆိုချက်တွေကိုရုရှားနိုင်ငံကပယ်ချလိုက်တယ်လို့အမေရိကန်ကပိတ်ဆို့တန်ခတ်မှုအစ်တွေချမှတ်ဖို့ချင်းချောင်းနေတာတွေကလည်းနိုင်ငံခြားဆက်ဆံရေးကိုပုံမထိခိုက်စေနိုင်တယ်လို့ရုရှားသမ္မတရဲ့ပြောခွင့်ရသူကပြောဆိုလိုက်ပါတယ်။အမေရိကန်ထက်လွတ်တော်မတ်တီဖြစ်ကြတဲ့ဂျွန်မက်ကေး၊ဘန်ကာရင်နဲ့ရောဘတ်မန်နန်ဒက်စ်တို့ပူးတွဲပြီးပြည်ပစုံနဲ့တန်ခတ်မှုတွေချမှတ်ရေးပြင်ဆင်နေကြောင်းလည်းရိုက်တာသတင်းတစ်ပုဒ်ကဖော်ပြခဲ့ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားရဲ့ဒုတိယအကြိမ်သမ္မတတက်တန်းအတွင်းဆက်ဆံရေးပိုဆိုးလာတဲ့ပေါ်ရုရှားနိုင်ငံဘက်ကစိတ်မကောင်းဖြစ်ရတဲ့အကြောင်းအနာဂတ်မှာတော့ဆက်ဆံရေးပုံမကောင်းမွန်လာလိမ့်မယ်လို့မျှော်လင့်နေကြောင်းလည်းရုရှားဆိုရပြောခွင့်ရသူဒီမီထရီပက်စကော့ကပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားထိပ်တန်းစုံစမ်းစစ်ဆေးမှုနဲ့နောက်ထပ်ရုရှားဆိုရတာဝန်ရှိသူ၄ဦးတို့ကိုစိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေလွတ်ဆောင်တယ်ဆိုတဲ့စစ်ဆွဲချက်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုခဲ့ပြီးတင်းလာနေတုန်းကပဲတန်ခတ်ရေးယူမှုတွေချမှတ်လိုက်တာလည်းဖြစ်ပါတယ်။ယူကောက်ကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့အကြီးအကဲအမေပုဂ္ဂိုလ်တူဖြစ်သမက်ဖြစ်သူဂျယ်ရက်ခွရှနာကိုရာထားလိုက်တဲ့အတွက်စင်မျိုးသားချင်းကောင်းစားရေးလုပ်ရက်တွေကိုတားမြစ်ထားတဲ့ဥပဒေတွေကိုချိုးဖောက်မှုနဲ့ကိုကျိုးရှာတဲ့လုပ်ရက်မျိုးတွေဖြစ်နိုင်ခြင်းရှိမရှိစုံစမ်းစစ်ဆေးပေးဖို့ကျင့်ဝတ်တွေကထိန်းသိမ်းဆက်လျှောက်ရေးတာဝန်ရှိသူတွေကိုဒီမိုကရက်တစ်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။ဂျမ်ပီပုဂ္ဂိုလ်ဖြစ်အမည်စင်းတင်သွင်းခံခဲ့ရတဲ့ခွရှနာကတော့နိုင်ငံခြားကပိုင်ဆိုင်မှုတွေဖြင့်ယင်းနှင်းမြုံနယ်မှုဆိုင်ရာလုပ်ငန်းတစ်ခုနဲ့နယူးယောက်မြို့ရုံငန်းပိုင်ဆိုင်မှုတွေလွှဲပြောင်းပေးဖို့စီစဉ်နေတဲ့အကြောင်းသူ့ရဲ့ရှင်းနေပြသူကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဒေသမှာနှစ်သစ်ကူနေကဆက်လို့အကြီးအကျယ်ရေလွှမ်းမှုတွေကြုံခဲ့ရတဲ့ကြောင်းလူပေါင်း25ယောက်ထက်မနည်းသေဆုံးပြီးစီးပွားရေးလုပ်ငန်းတွေစာတင်ကြောင်းတွေပိတ်ထားသလိုခီးသွွားဧည့်သည်ထောင်ထဲချပြီးပိတ်မိနေတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်
။တရင်ချင်းချက်ကိုကောင်လင်းကပြောပြပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကမခင်ဖြူတွဲဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလံမီတာ190 kHz 1505ရုံးကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.